ကျေတိတောင်မြို့နယ်ကတစင်မြိုင်နေချာရေကင်းစခန်းကိုအေအေကဝင်တိုက်ပြီးဖမ်းဆီးသွားတဲ့ထဲကရဲတပ်ဖွဲ့မိသားစုဝင်တွေကိုပြန်လွှတ်ပေးတဲ့အကြောင်းပြောပြပါမယ်ကျွန်တော်နိုင်ကွန်းအိမ်ပါအေရခိုင်လက်နက်ကန်ဖွဲ့ကမနေ့ကဖမ်းဆီးခေါ်ဆောင်သွားတဲ့သူတွေနဲ့ကအမျိုးသမီးနှစ်ဦးနဲ့ကလေးငယ်တစ်ဦးကိုဒီနေ့မနေ့မှပြန်လွှတ်ပေးလိုက်ပြီးတော့ရဲတပ်ဖွဲ့ဝင်တွေကတော့စက်
အဲ့ဒီအမျိုးသမီးအမျိုးတယောက်ကတော့မနေ့ကတည်းကကျွန်တော်တို့ကဟိုကောင်းအောင်မောင်မပြန်ထွက်ပေးခဲ့ပြီးဖြစ်တယ်ဗျ။ဒါနဲ့ဒီဖရန်စီယာမီတဲ့အဲ့ဒီစစ်တုံးပန်း6ယောက်ကတော့ကျွန်တော်တို့ဒီခိုင်ချက်တို့ရဲ့စစ်တုံးပန်းဆိုင်ရာစီမံစည်းကမ်းတွေနောက်ပြီးလို့ရှိရင်ဒီနိုင်ငံတကာစစ်တုံးပန်းဥပဒေနဲ့ညီကျွန်တော်တို့ကဆက်လက်ပြီးတော့ထိန်းသိမ်းထားဖို့ရှိတယ်။
ရဲမိသားစုဝင်တွေကိုတစိမ်မြန်စခန်းနဲ့9မိုင်กว่าကအောက်ចောင်းတောင်ကျေးရွာမှာပြန်လွတ်ပေးခဲ့တယ်ဆိုတာအောက်ចောင်းတောင်ကျေးရွာအုပ်ချုပ်ရေးမှူးဦးအောင်တန်းထွန်းကလည်း VOA ကိုအတည်ပြုပြောဆိုပါတယ်
။ဟုတ်ပါရဲ့ဒီကျွန်တော်ကတစောင်းဒီမှာဇီလီမာမီနေစစ်စခန်းကိုခိုးခင်းတော့ပါအခုဒီမြို့နယ်ထရုံးကိုခိုးပြဖို့ကျွန်တော်တို့မြို့နယ်ထရုံးကိုခိုးဖို့ဒီလုံးနေပါတယ်။ပူရကအပြည့်အစုံတွေရဒီခလေးတယောက်ပါတယ်။အဲအခုကဇီတီပြင်းပါပါ
တမရပြောခွေရဗိုလ်မှူးချုပ်စော်မင်းထွန်းကတော့ပြန်လွတ်လာတဲ့သူတွေမြို့နယ်အုပ်ချုပ်ရေးဖွဲ့နဲ့အဆက်အသွယ်ရရှိနေပြီလို့ပြောပါတယ
်ကျွန်တော်တို့ဒီကြေးရွာတရွာမှာထားခဲ့တဲ့ဆိုတော့တင်းတော့ရတယ်အုပ်ချုပ်ရေးဘိုင်းဘက်ကတော့အဆက်အသွယ်ရနေပြီတော့သိရပါတယ
်ရဲတပ်ဖွဲ့ဝင်6ဦးကိုဆက်ပြီးဖမ်းထားတယ်လို့အေဘက်ကပြောပေမဲ့တမရဘက်ကတော့ရဲတပ်ဖွဲ့ဝင်10ဦးပျောက်ဆုံးနေတယ်လို့ VOA ကပြောထားပါတယ်တစိမြန်ရေကင်းစခန်းကနေရော့ကက်လောင်ချာစလက်ပါဝင်လက်နက်14လက်ရရှိခဲ့ပြီးတပ်ဖက်ကအကြဆုံးရှိတယ်လို့ခိုင်ဒုက္ခကပြောပေမဲ့ဒါနဲ့ပတ်သက်လို့တော့တပ်မတော်ဘက်ကတီမပြုတ်ခဲ့ပါဘူးအေအေရခုလိုတိုက်ခိုက်မှုမျိုးဟာအကြမ်းဖက်လုပ်ရဖြစ်တယ်လို့ဓမ္မရယုံပြောခွေရဥစော်သေးကဒီကနေ့လုပ်တဲ့သတင်းစာရှင်းလင်းပွဲတွင်ပြောဆိုသွားပါတယ
်တကယ်တိုင်းသားခွေကိုလက်နက်ကင်တောက်ဆိုတာမဟုတ်တော့ဘူးအဲဒါကြောင့်လဲဒီလိုအကြမ်းဖက်လုပ်ရတယ်လုပ်နေတာဖြစ်တယ်ဒီပေါ်မှာတော့ကျွန်တော်တို့ကတော့အကြမ်းဖက်ဖွဲ့စည်းပြီးကြေညာထားတယ်အကြမ်းဖက်လို့ရတယ်နဲ့ပတ်သက်လို့တော့အစိုးရအနေနဲ့တောင်းကြသူနေနေစစ်ဆင်ရေးပေါ့နော်အကြမ်းဖက်နေနေစစ်ဆင်ရေးဒါတွေကိုတော့တမ်းမလို့ကဆက်လက်ဆောင်ရွက်သွားဖို့ရှိပါတယ
်2019ခုနှစ်နဲ့2020ခုနှစ်မှာအေဘက်ကနေရဲကင်းစခန်းတွေကိုပြင်မထားတိုက်ခိုက်တာ၅ကြိမ်ရှိပြီလို့တမ်းမလို့ဘက်ကသတင်းထုတ်ပြန်ထားပါတယ်အေးနဲ့မြန်မာတပ်မတော်ကြာရခိုင်ပြည်နယ်မင်းပြမြို့နယ်နဲ့ချင်းပြည်နယ်ပလဲဝါမြို့နယ်ဘက်မှာဒီကနေ့မှလည်းတိုက်ပွဲတွေဆက်ဖြစ်နေပါတယ်ဒီနေ့မနေ့ပိုင်းချင်းပြည်နယ်ပလဲဝါမြို့မှာစစ်ရှောင်နေတဲ့အောင်မီလဲဝါကျေးရွာကရွာသူတဦးရွာကိုခေတ္တပြန်မှာလက်နက်ကြီးမှန်းပြီးတိုက်ဆုံသွားခဲ့တယ်လို့အောင်မီလဲဝါရွာသားတူကအခုလိုပြောပါတယ
်ဒီကိုနိုင်ရေမတန်ခင်မှာကျွန်တော်တို့ဟိုဘက်မှာချီယူဖို့လာကူတယ်လာကူတဲ့အချိန်မှာအပြာမှာတို့ပြီးခဲ့တဲ့အခါမှာချီတွားလို့လေဒီမှာစစ်တပ်ဘောကပြည်တဲ့နဲ့အဖွဲ့ချီရောက်တိုက်တွားလို့ဒီမှာရောက်နေပြီအခုပလဲဝါဟိုခွေယုံမှာ
ပလဲဝါမြို့တစ်ဖက်ကန်းကနေအောင်မီလက်ဝရွာဖက်လှေနဲ့ကုလပြည့်ပြန်မှာလက်နဲ့နဲ့ပြစ်ခံရတာဖြစ်ပြီးဒေသုံးသူဖွားဦးကတော့ဒီနေ့မွန်လွဲပိုင်းမှာတကြိုလိုက်ပြီးဖြစ်ပါတယ်။ဒီပြစ်ခတ်မှုမှာနယ်မြေခံစစ်တပ်ကနေပြစ်ခတ်တယ်လို့တိရခန့်ရွာသားတွေကယူဆပြောဆိုနေပေမဲ့တမတော်ပြောခွေရဘူမှုချုပ်စော်မင်းထွန်းကတော့ဒီပြစ်စင်ကိုမသိသေးသလိုပလဲဝါဘက်မှာစည်ရေးသိမ်းမှနေစေလို့ဆိုပါတယ
်။ပလဲဝါဘက်ချင်းရောကျွန်တော်လည်းမသိဘူး။လက်ဝမျိုးရဲ့အနောက်ဖက်နဲ့အနောက်တောင်ဘက်တင်တာပေါ့။ဒီဖွဲ့ရတာရှိနေတော့မှဖြစ်တယ်။သူတို့ဒီကြောင့်ခြေပြုတ်နေတဲ့ငုံးလေးပေါ်မှာတော့ကျွန်တော်တို့တက်ကနေတော့ကြလုံတုံရေးရာလိုက်လိုက်ဆောင်ရနေကြတာလည်းရှိပါတယ်
ကြ။ရခိုင်လက်နက်ကိုင်အေဖွဲ့နဲ့တမတော်ကြတိုက်ပွဲပြင်းထန်နေတဲ့ချင်းမြင့်နဲ့ပလဲဝါမျိုးတွင်းကအောင်မီလက်ဝကျေးရွာဟာမေလ26ရက်နေ့ကမီးရှို့ခံရပြီးအင်ဂျီ40ကျော်လောက်မီးလောင်ပျက်စီးသွားတဲ့ရွာဖြစ်ပါတယ်။ဒီမိချုတာဘယ်ဖွဲ့ရဲ့လက်ချက်ဆိုတာတိတိကျကျမပြောနိုင်ပေမဲ့မိမလောင်ခင်မှာမြန်မာစစ်တပ်ကရွာသားဝင်ရောက်တာတွေ့ရတယ်လို့ဒေသခံတွေကပြောပါတယ်။ရခိုင်မြောက်ပိုင်းနဲ့ချင်းမြင့်နယ်ပလဝါမြို့နယ်တွေမှာအေအေနဲ့တပ်မတော်ကြားတိုက်ပွဲတွေကြောင့်နေရစုခွာထွက်ပြေးရသူစစ်ရှောင်ရွေတဲ့ဟာရခိုင်ပြည်နယ်ဘက်မှာ 36,000 ကျော်ရှိနေပြီးပလဝါမြို့နယ်မှာ 8,000 လောက်ရှိနေပြီလို့စစ်ရှောင်ရေးကူညီသူတွေကပြောပါတယ်။ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းကနေသတင်းပေးပို့ထားပါတယ်။